မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့နိုင်ငံရေးပြဿနာတွေဖြေရှင်းနိုင်မှုအတွက် NLD ခေါင်းဆောင်တွေအပါအဝင်ကဏ္ဍအသီးသီးကခေါင်းဆောင်တွေနဲ့သူ့ရဲ့ခီးစဉ်အတွင်းမှာတွေ့ဆုံဆွေးနွေးသွားမယ်လို့မြန်မာနိုင်ငံအမျိုးသားပြည်နယ်တင့်မြင့်ရေးဆိုင်ရာဂျပန်အစိုးရရဲ့အထူးကိုယ်စားလှယ်လေးဖြစ် Nippon Foundation ဥက္ကဋ္ဌလည်းဖြစ်တဲ့ Mr. Yuhei Sasakawa ကပြောပါတယ်ဒီကနေ့သူ့ရဲ့ရခိုင်ပြည်နယ်ခီးစဉ်အတွင်းမှာပြောကြားခဲ့တာပါဒီကြောင့်အပြည့်စုံကိုတော့ရန်ကုန်ကလာတဲ့သတင်းကိုဥတည်မောင်တန်းပြောပြပေးပါရှင်
မြန်မာနိုင်ငံကိုနိုဝင်ဘာ12ရက်နေ့ကတည်းကရောက်ရှိနေတဲ့မြန်မာနိုင်ငံအမျိုးသားပြည်နယ်တင့်မြင့်ရေးဆိုင်ရာဂျပန်အစိုးရရဲ့အထူးကိုယ်စားလှယ်မစ္စတာယိုဟိစာစကာဝါဟာဒီကနေ့ရခိုင်ပြည်နယ်ကိုသွားရောက်ခဲ့ပါတယ်စစ်တွေမြို့နယ်တဲကအလို့တော်ဖြစ်အကြောင်းမှာရှိတဲ့ရခိုင်စစ်ဘေးဒုက္ခသည်စခန်းနဲ့တက္ကပြည်မွတ်စလင်ဒုက္ခသည်စခန်းတို့ကိုသွားရောက်ခဲ့တာပါရခိုင်ပြည်နယ်ဒုက္ခသည်တွေအတွက်အမေရိကန်ဒေါ်လာ 8.5 တန်လှူဒါန်းမယ်လို့နီပိုဖောင်ဒေးရှင်းရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့မစ္စတာဆဆကာဝါကပြောကြားခဲ့ပါတယ်။လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးပြဿနာတွေဖြစ်ရှင်းနိုင်ဖို့အတွက်လည်း NLD ရဲ့ထိပ်ပန်းခေါင်းဆောင်တွေအပါအဝင်ဂန္ဓအသီးသီးကခေါင်းဆောင်တွေနဲ့သူ့ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာတွေ့ဆုံဆွေးနွေးသွားမယ်လို့ရခိုင်ပြည်နယ်အစိုးရအဲ့ရိတ်သားမှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမစ္စတာဆဆကာဝါကအခုလိုပြောဆိုခဲ့ပါတယ်။
私は今回参りまして、まず一つはこの地をもう一度。今日
メゴミの来台湾マダガイエディ地に発するし、で食費で地に発しでそれに利用まで。結局じゃあもうちの話するし、あかんがな地で農村地に追送するのまあ支援してるまあ別の探さもするし、地に設計で調査してないので、それで立てるのまでね、自分の審査とレダーとしてまで。結局じゃあもうちの話するし、その私一番にマダガイအဲ့ဒီနဲ့တင်ပြရေးဆိုင်ရာကျွန်မအထူးကိုယ်စားလှယ်ပြောလို့ဖြစ်တဲ့အတွက်ကြောင့်လို့ကျွန်တော်ဟာဆိုလို့ရှိရင်ဒီကိစ္စမှာ NLD ရဲ့ဒီထိပ်ပိုင်းကောင်းဆောင်နေတဲ့လူရှင်ကြီးရှစ်လေးလုံးလှူရှာမှုမှာပါဝင်ခဲ့တဲ့ဒီကောင်းဆောင်နဲ့ဒီလူရှင်ကြီးအခမ်းအနားတီးတီးရောကောင်းဆောင်နေတဲ့ကျွန်တော်တွေ့ပြီးတော့မှသူတို့တွေစီစီရတယ်လို့မှစားပြရတဲ့စကားတွေကိုသိလာပြီးတော့မှအဲ့ဒီပုံမှာအခြေခံကျွန်တော်ခွဲခြားသိချင်ပြီးကျွန်တော်ပြုလုပ်ပြီးတော့မှဘယ်ပုံစံနဲ့ဒီစောင်းသွားရင်ဒီကောင်းမလဲဆိုတဲ့ပတ်သက်ပြီးမှကျွန်တော်ဆက်လက်ပြီးမှလေ့လာအားကြိုးစားတော့မှာဖြစ်ပါတယ်
ဒေါန်ဆန်းစုကြည်အပါဝင် NLD ထိပ်ပန်းခေါင်းဆောင်တွေဖမ်းဆီးခံထားခြင်းသူ့အနေနဲ့ဘယ်သူတွေနဲ့တွေ့ဆုံမယ်ဆိုတာကိုတော့ရှင်းရှင်းပြောကြားခဲ့တာမရှိပါဘူး။နိုဝင်ဘာ23ရက်နေ့ကတော့သူဟာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံအမျိုးသားပြန်လည်တည်မြဲရေးဆိုင်ရာဂျပန်အစိုးရရဲ့အထူးကိုယ်စားလှယ်ဟာရခိုင်လက်နက်ကိုင် AA နဲ့စစ်တပ်ကြားအပြစ်ခတ်ရစဲရရှိအောင်ဂျောင်းဝင်စည်းစပ်ညှိနှိုင်းဆောင်ရွက်ပေးခဲ့သူတယောက်ဖြစ်ပါတယ်။အပြစ်ခတ်ရစဲရတနည်းပြည့်တဲ့အချိန်အခြေအနေကိုလာရောက်လေ့လာတာဖြစ်ပါတယ်လို့လည်းသူကဆိုပါတယ်။ပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာတိုက်ပွဲတွေထပ်မဖြစ်ဖို့အောက်ခြေအဆင့်တပ်သားတွေထိညွန်ကြားထားဖို့ရခိုင်လက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကိုတိုက်တွန်းခဲ့သလိုစစ်တပ်နဲ့အေးအဖွဲ့ကြားတိုက်ပွဲတွေထပ်မဖြစ်အောင်ဆောင်ရွက်သွားမယ်လို့မြန်မာနိုင်ငံအမျိုးသားပြန်လည်တင့်မြင့်ရေးအထူးကိုယ်စားလှယ်မစ္စတာဆဆကာဘောကပြောပါတယ
်။စစ်တပ်ကြီးရန်ကုန်ရစ်ထွေတတ်ကိနေ
လူမြန်မာနိုင်ငံကိုရောက်ရောက်ချင်းနိုဝင်ဘာလ12ရက်နေ့ကအေးအဖွဲ့ခေါင်းဆောင်တွေနဲ့အွန်လိုင်းကနေတွေ့ဆုံတွေ့ရခဲ့တယ်လို့လည်းပြောပါတယ်။2029နှစ်နိုဝင်ဘာလမှာရခိုင်ပြည်နယ်ကိုလာရောက်ခဲ့ပြီးအခုဒုတိယကြိမ်လာခဲ့တာနဲ့ပတ်သက်လို့လည်းမစ္စတာဆဆကာဘောကအခုလိုပြောပါတယ
်။ဟို平和の実現のための停戦というのは
実際の流れに従って世界やセットアップでパパ3年経ってた経緯を内容のまでだったんで、で、ID ディスカイの値差をね、内容でだと、まあ、その、バーミャンアプリに入れてね、それで情報をちょっと内容までだったんで、あくて年債のアカウントにコロナパッドでまあ、年債のアカウントにポストしてるわ。契約かもなするし、まあ、まあ、してますね。で、とても年債に対するし、契約、あ、契約かな。契約してたらそして年費とかしてますね。申請でびろま、年債に対はするし、で、自分のね、あの方のまあ、
မြန်မာနိုင်ငံအမျိုးသားပြန်လည်တည်မြဲရေးဆိုင်ရာဂျပန်အစိုးရရဲ့အထူးကိုယ်စားလှယ်လည်းဖြစ် Nippon Foundation ဥက္ကဋ္ဌလည်းဖြစ်တဲ့ Mr. Yohei Sasakawa ကရခိုင်ပြည်နယ်ခီးစဉ်အတွင်းပြည်နယ်ကောင်စီတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပြီးမြန်လဲတွေ့ဆုံနှုတ်ဆက်တဲ့သဘောထားဖြစ်ပြီးတစုံတရာဆွေးနွေးတိုင်ပင်ခဲ့တာမရှိဘူးလို့လည်းပြည်နယ်ကောင်စီပြောခွင့်ရဦးလာသိန်းကပြောပါတယ်ရခိုင်မျိုးသား ANP ပါတီနဲ့လည်းတီချာစပိတ်ဆုံးခဲ့တာရှိပြီးအဲ့ဒီတွေ့ဆုံပွဲမှာတော့စစ်တပ်နဲ့ AA အဖွဲ့တို့ရဲ့လက်ရှိအခြေအနေတွေကိုတင်ပြလိုက်တယ်လို့လည်း ANP ပါတီဘက်ကပြောကြားပါတယ်